ဖန်ထားသူစတူးကိုဩဂုတ်လ14ရက်နေ့ရုံးထုတ်မယ်ဆိုတဲ့အတွက်ကြောင့်မို့ဒီကနေ့မနက်ပိုင်းကစလို့သင်္ကန်းကျောင်းတရားရုံးရှိမှာမိသားစုဝင်တွေအပါအဝင်လူ80ကျော်လောက်စုရုံးပြီးတော့လာရောက်ဆောင်ဆိုင်နေခဲ့ကြပါတယ်အဖမ်းခံထားရသူ၁၁ဦးအတွက်လိုက်ပါကူညီဆောင်ရွက်ပေးသူရှင့်နေကြီးဥအောင်သိန်းကတော့ဒီကနေ့သူတွေ့ခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့ RFA ကိုအခုလိုပြောပြပါတယ
်ဒီနေ့သူရုံးထုတ်မယ်ဆိုတော့ဗန်ကယ်တို့အကြောင်းကြားဗန်ကယ်အမှုလိုက်ဖို့အတွက်သွားတာပေါ့နော်သင်္ကန်းကျောင်းတရားရုံးမှာအတရားရုံးမှာငါစောင့်နေတယ်ပေါ့အဲဟိုလောက်ကြမှာတနာဤထိုးကနေလောက်ကြမှာအဲဒီအမိစတဲ့အကိုတို့ကားကြီးကြီးနဲ့ရဲစခန်းနေရာကိုခေါ်လာခဲ့ပါတယ်။နောက်ပြီးတော့အလရောတရားရုံးဘက်မှာရှင်မယ်ဆိုရင်တရားရုံးဘက်မှာဒါသူပါဝါယူဖို့ပါလုပ်ဖို့ပေါ့နော်အစင်းသွားဆောင်ဆိုတော့တရားရုံးဘက်ကမတင်လာဘဲနဲ့မယားကယုံနေခေါ်သွားတာပေါ့နော်။ဆိုတော့မယားကယုံနေသူတို့ခေါ်သွင်းသွားတော့ငါတို့ပြန်ဆောင်နေတယ်။အဲသူတို့ချင်းမစားဘူးပြုရလို့ဆိုမိသားစုအဲဆက်တူရဲ့ပတ်သက်တဲ့မိသားစုနေရာလေးရောက်နေတာပေါ့နော်။သူရောက်လာပြီးလာပြီးတော့ကြာမှာအဲဆက်တရဆိုပြန်ထွက်လာတာပဲ။
ဟဲ့ပြန်လာတဲ့၁၁ယောက်ထဲကတဦးဖြစ်သူကိုရွှေကျိုးကိုသင်္ကန်းကျောင်းမယကယုံကပြန်ထွက်လာလာခြင်းပဲ RFA ကဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်။အဲပထမဦးဆုံးအဖမ်းခံခဲ့ရပုံကိုရှင်းပြပါဦးလို့ပြီးတော့ကိုရွှေကျိုးကအခုလိုဖြေပါတယ်
။ဟောကျွန်တော်တို့ဒီအဲဇင်းတိုင်နဲ့အဲ့ဒါမတိုင်ဘူးဆိုပြီးတော့ခေါ်သွားတာ။ကျွန်တော်တို့ဒီသင်္ကန်းကျောင်းကတည်းပေါ့
။သင်္ကန်းကျောင်းကတည်းကိုခေါ်သွားတယ်။သင်္ကန်းကျောင်းကတည်းနဲ့တော့ဘယ်လိုပြောင်းလိုက်လဲသိလားခင်ဗျာအဲ့
ဒါ။ဟုတ်ကဲ့ကျွန်တော်တို့ဒီပဇွန်တော်ကိုပြောင်းမှကျွန်တော်တို့လူအုပ်တွေခွဲကြစ်လိုက်တာပေါ့။
ဟုတ်ကဲ့အဲ့တော့သူတို့ကရဲစခန်းထဲမှာကိုရွှေကျိုးတို့ကိုဘယ်လိုများဆက်ဆံလဲခင်ဗျာ
ကျွန်တော်တို့ကိုနေမှာဒီလိုပဲပေါ့ဗျာတိရတချို့ဒီဟိုတော့ဒီသင်္ကန်းကျောင်းစခန်းတွေမှာကြာတော့နည်းနည်းပါမိုက်ရိုင်းတာပေါ့
ဟုတ်ကဲ့မိုက်ရိုင်းတယ်ဆိုဘယ်လိုမျိုးလဲခင်ဗျာ
အမိုင်ဟိတ်ကောင်းနေပါတယ်ပေါ့ဗျာကျွန်တော်တို့မလေးမစားခေါ်တာပေါ့တိရ
သူရုံထုတ်တဲ့အကြောင်းလည်းရှင်းပြပါဦးရုံထုတ်တဲ့ကမှာဘာလို့ပြောလဲလာကောင်းဝင်ရက်ထိုးခဲ့တာရှင်းပြပါဦး
အခုကျွန်တော်တို့ဟိုလက်မထိုးခိုင်းတာပေါ့ကျွန်တော်တို့ကအဲ့စင်းမတိုင်ဘူးဆိုတော့ဒါမဲ့ကျွန်တော်တို့ကမထိုးအဲ့စင်းတိုင်တဲ့အတွက်မထိုးဘူးဒါမဲ့ကျွန်တော်တို့အခုပြန်လွတ်ပေးလိုက်တယ်
ဒါတော့ကခံဝင်ချက်လက်မထိုးခိုင်းနဲ့အဲခံဝင်ချက်ကဘာပါလဲခင်ဗျာဘာတွေထိုးခိုင်းတာလဲသိလား
ဒီလက်မထိုးခိုင်းတာကသူတို့ဟိုမှာအဲစင်းလာဆွတ်တဲ့အချိန်မှာအဲစင်းမတွေ့ပါဘူးဆိုတဲ့အကြောင်းအဲစင်းမတိုင်တဲ့အနေနဲ့ကျွန်တော်တို့လက်မထိုးခိုင်းဒါပေမဲ့ကျွန်တော်တို့ကတိုင်တယ်ဒီကျွန်တော်တို့ဒီဥက္ကဋ္ဌတွေဘာတွေအရက်ကဥက္ကဋ္ဌတွေဘာတွေကလည်းသိတယ်သူတို့ကိုယ်တိုင်လည်းအဲ့ဒီကျွန်တော်တို့ဒီဖုံးကြောက်ပါလာပြီးတော့ချက်တယ်အဲ့ဒါကိုကျွန်တော်တို့ရတယ်ဦးနဲ့နဲ့ကျွန်တော်တို့တိုင်ပြီးပြီးတာပဲဆိုပြီးတော့ကျွန်တော်တို့နေခိုင်းတယ်ဒါပေမဲ့ညာဘက်ရောက်တဲ့ခါကျတော့ကျွန်တော်တို့အဲစင်းဆောင်ပြပြခိုင်းတယ်ကတည်းကအဲ့မှာကျွန်တော်တို့ဒီအထုတ်သေးထဲတာပဲ
ကိုရွှေကျိုးတို့အခုလိုပေါ့လေအလူပွဲပြက်သွားတဲ့အတွက်ကြောင့်မို့ဘလို့များခံစားရလဲဘလို့များဗာများပြောကျင်လဲကိစ္စနဲ့ပတ်သက်
ကျွန်တော်အခုဒီရှိတဲ့လူတွေကပြောအလူပွဲပြက်သွားတယ်တဲ့ပြက်ပြီးတော့ကျွန်တော်တို့အတင်းအဓမ္မမောင်းထုတ်တယ်တဲ့အဲ့ကျန်တဲ့ပြိတ္တကို
အဲ့တော့အလူပွဲနဲ့ပတ်သက်ပြီးတော့နောက်နောက်ပေါ့လေအခုလိုမျိုးဒီလိုမျိုး AIDS ဆက်ပြီးယောဂါတွေကိုကိုရွှေကျိုးတို့နေပေါ့လေ
အလူရှိလို့ရှိရင်ဆက်ပြီးတော့ပဲလုံနေမှာပဲဘာအလူပွဲဖြစ်ဖြစ
်အခုလိုမျိုးအာနာပိုင်တွေကဒါဟာနိုင်ငံရေးစံနယ်ဘာညာဆိုပြီးဖမ်းနယ်စီးတယ်ချိန်ချောက်တယ်ဆိုတော့ဒီလိုမျိုးချိန်ချောက်တဲ့ကြောင့်ကိုရွှေကျိုးတို့နောက်နောက်မှာပို့ပြီးတော့တတိထားတော့မျိုး
ချိန်ချောက်တာတိရတာသူတို့လုံပါကျွန်တော်တို့ကတော့လုံးဝဟူဒါတွေကခေါင်းလဲလည်းမရှိဘူးကျွန်တော်တို့မိသားစုတွေကလည်းအေးအေးဆေးဆေးပါပဲ
အဖမ်းခံရသူတွေကိုအာနာပိုင်တွေကရဲစခန်းတွေမှာစစ်ကြောရေးလှုပ်ပြီးတော့ဖဲကျိုးနီဆိုတာဘာလဲဖဲကျိုးနီအဖွဲ့ရဲ့နောက်ကွယ်မှာဘယ်သူတွေရှိလဲစသဖြင့်စစ်ဆေးမေးမြန်းခဲ့တယ်လို့သိရပါတယ်။ရှင်းနေကြီးဥအောင်သိန်းကတော့ဒါနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ်
။သူပြောပုံဆိုရင်တော့ဒီကဒီဖဲကျိုးနီဆိုတဲ့ကိစ္စနဲ့ပတ်သက်တဲ့ဟာတော့သူတို့စစ်မေးတယ်ဆိုတာတော့သိရတယ်လေ။ဖဲကျိုးနီဆိုတဲ့ဥစ္စာမှာဒီ AIDS HIV ခိမ့်မှတ်ကလေးပုံညာကိုသူတို့စိတ်ထဲမှာဘာလို့မြင်လဲမပြောတတ်ဘူးပေါ့။အဲ့ဒီဖဲကျုံဒီကိုဒီအာနာပိုင်အဖွဲ့အစည်းအနေနဲ့ကသူကပဝါနီဆိုပြီးတော့အဲ့ရပဝါနီဆိုဘယ်လိုလဲတရားဘယ်လိုကဥစည်းရိုက်ကြလဲဘာလဲဆိုတော့အဲ့လိုပြဿနာကြီးကိုသူတို့နည်းနည်းလေးသိရတယ်ပေါ့နော်ခုတော့ကိလေသာသူတို့ဘာမှမလုပ်ဘဲဆက်လိုက်ကြည့်ဆိုတော့ကောင်းပါလေအာနာပိုင်အဖွဲ့အစည်းကနေပြီးတော့ဒါမလိုအဖွဲ့နဲ့မှာယူပြမလိုတဲ့ပြဿနာကြီးဖြစ်ရင်အကျိုးမရှိဘူးဆိုတော့သူတို့လို့ဒီလိုချွင်းရမထားဘဲနဲ့ဆက်လိုက်တယ်ဆိုတော့အနေထားရပေါ့နော်ဘောဒီကိစ္စအေးချမ်းနဲ့ပြီးတော့ပြီလို့ပဲပြောလို့ရပါလေ
။အဲမက်ဖြူဖြူတင်းဟာ HIV AIDS ဝေဒနာတွေကိုအဓိကအကူအညီပေးနေသူတူဖြစ်ပြီးတော့ဒီဝေဒနာရှင်တွေရဲ့အလူပွဲဖြစ်အောင်ရေးကိုလည်းအထူးအားထုတ်ကြိုးပမ်းခဲ့သူဖြစ်ပါတယ်။အဲမက်ခင်အကြောင်းမှာညအိမ်ညနေမနေခဲ့တဲ့အတွက်မက်ဖြူဖြူတင်းအဖမ်းဆီးမခံခဲ့ရပေမဲ့အဲ့ဒီ၁၂ရက်နေလုံးကပဲသူ့ကိုအာနာပိုင်တွေကဖိအားပေးခဲ့ကြောင်းသူက RFA ကိုအခုလိုပြောပြပါတယ်။
ဆက်နေရနေရတော့ကျွန်တော်ကိုခေါ်ပြီးတော့ခေါ်ရတော့ဥက္ကဋ္ဌကတော့ကျွန်တော်အလှမလုပ်ဖို့စားပါလေအဲသူကိုယ်တိုင်ပေါ့နော်လုံးဝလုပ်ဆရာမလိုဘူးလုပ်ခွင့်မပေးနိုင်ဘူးဆိုပြီးတော့ပဲသူ့ဘက်ကပြောပြီးတော့ကျွန်တော်ကိုပြောပြီးပြန်လှောက်လိုက်တာပေါ့နော် ကျွန်တော်ကလည်းရှင်းကြတယ်လေကျွန်တော်တို့လုပ်တဲ့ကြီးရဲ့ချက်ကပါအဲကျွန်တော်လုပ်တာအထူးဆောင်ကတော့လူနာရေးအတွက်ကိုဦးဆောင်ပြီးလုပ်ပေးချင်တာဖြစ်တယ်နောက်တစ်ခုကတော့လမ်းခုလမ်းမှာအကွယ်လုံးဟိုနေ့စကလူတွေဆိုတာလည်းလူဝေဒနာရှင်တွေကိုရင်းနှီးပါတယ်ဖဲချိုးနေဆိုတာလည်းဒီ HIVS ကိုရင်းနှီးပါတယ်ဆိုပြီးကျွန်တော်ရှင်းကြပြီးမဲ့လေသူကလုံးဝလက်မခံဘူးပေါ့နော်တလုံးကလည်းမခံမနဲ့လောက်ခံမပေးဘူးဆိုပြီးတော့အဲ့လိုပဲအတင်းနဲ့ကြောက်ပါလား
အခုလိုမျိုးပေါ့လေအာနာဘယ်နေကနေပြီးတော့ဖမ်းနေစီးတဲ့ချင်းချောက်တည်းလွတ်တဲ့အခါကျတော့နောက်နောက်မှာပေါ့လေမက်ဖျူတင်းတို့နေနဲ့လူဝေဒနာရှင်တွေကိုကူညီဖို့အတွက်လှုပ်ရှားမှုတွေလုပ်တဲ့အခါမှာအကန့်အသတ်တွေအဟန်နာတွေဖြစ်လာနေတာဘယ်လိုဖြစ်လာမှာထင်ပါလဲခင
်ဗျအဲ့ဒါကတော့အကန့်အသတ်အဟန်နာဘယ်လိုဝဲဖြစ်ဖြစ်ကျွန်တော်တို့ကဆက်လုပ်တော့မှာပါနောက်တစ်ခုကတော့ကျွန်တော်တို့ကဒီလိုအကန့်အသတ်လုပ်တယ်ဆိုတော့ကျွန်တော်တို့တက်ဖို့ဘာမှမရှိခိုက်ပါဘူးဒါလူနာရေးတက်ကျွန်တော်တော်တော်ကြီးစိတ်မကောင်းဖြစ်ရပါတယ်လူနာရေးဆိုတော့တကယ်ဆိုလို့ရှိရင်သူကနိုင်ငံရေးအဲကာလာလည်းမရှိဘူးသူတို့ကသူတို့ဝေဒနာခံစားနေပြီသူတို့လွတ်လွတ်လပ်လပ်လုပ်ချင်တာကိုလုပ်ခွင့်မပေးတာကိုပဲကျွန်တော်တော်တော်စိတ်မကောင်းဖြစ်တာပါဟု
တ်ကဲ့အဲ့တော့မက်ဖျူဂျူတင်တို့ဟာ NLD နဲ့ပတ်သက်တဲ့တကြောင်မူအခုလိုမျိုးအာနာဘယ်နေကဒီဝေဒနာရှင်တွေကိစ္စမှာနိုင်ငံရေးရဝင်ပြီးရှုပ်တယ်လို့ထင်လို့အရေးယူတာကမဖြစ်နိုင်ဘူးလားခင်ဗျ
ဟုတ်မြန်မာနိုင်ငံမှာတော့လေအခုအချိန်နေရဘာမှအိဆိုင်ရေးကိစ္စပဲရှိသေးတယ်ဘာကိစ္စပဲရှိသေးတယ်ဘာမှလုပ်ခွင့်မရှိတာပါဒီမှာ NLD မှဘာမှမလို့တို့ရေအနေနဲ့တိတ်ပင်စားမြစ်တာမဟုတ်ပါဘူးတို့ရေနဲ့ဘာလုံးလုံးလုံးလုပ်ခွင့်မပေးပါဘူ
းအဲဒါကတော့ HIV AIDS ဝေဒနာတွေကိုအဓိကကူညီဆောင်ရွက်ပေးနေတဲ့လူဦးဖြစ်တဲ့မက်ဖျူသင်းပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ